မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းလိုက်တဲ့လို့ရကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေပြည်ပနိုင်ငံတွေမှာအရှိန်မြင့်ပြုလုပ်လာနေကြတာမှာစနေနေ့ကဥရောပတိုက်အတွင်းကဩစတြေးလျနိုင်ငံနဲ့နယ်သာလန်နိုင်ငံတို့မှပြုလုပ်ခဲ့ကြတဲ့ဆန္ဒပြပွဲတွေမှာဥရောပပါလီမန်အမတ်တွေဒေသခံနိုင်ငံရေးပါတီတွေကခေါင်းဆောင်နေနဲ့လွတ်တော်အမတ်တွေပါတက်ရောက်ခဲ့ကြတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်ကျွန်တော်ကတော့ဇော်ဝင်လိုက်ပါဩစတြေးလျနိုင်ငံဗီယင်နာမြို့မှာရောက်နေတဲ့မြန်မာအရေးတက်ကြွလှူရှားသူတွေနဲ့မြန်မာနိုင်ငံကိုချစ်မြတ်လို့သူတွေစုဝေးပြီးဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကျင်းပတဲ့အခြေအနေကိုတော့ဆန္ဒပြပွဲမှာပါဝင်တဲ့မတ်ဆန်တာလင်းကအခုလိုရှင်းပြပါတယ
်။ဥရောပမှာကြီးတဲ့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာဖြစ်ပါတယ်။အခုဒီဆန္ဒပြပွဲကိုဆိုလို့ရှိရင်ဩစတြေးလျအလွတ်တော်မှာရှိတဲ့ဒီပါတီဝင်လေးခုအပြင်EU ဟာရှိတဲ့ဝန်ထမ်းတွေကအစလာရောက်ပြီးတော့ပူးပေါင်းပါဝင်လာကြည့်ပါရယ်ဒီမှာရှိတဲ့အဲ့ဒီသွတ်တော်တွေမှာရှိတဲ့အမတ်တွေကဝင်ရောက်ပူးပေါင်းပြီးတော့ညီမတို့မြန်မာပြည်သူတွေနဲ့အတူဒီညီမပြည်တွေမှာခံစားနေရတဲ့ဒီမလွတ်လပ်မှုတွေထောက်ချက်မှုတွေအာဏာသိမ်းမှုတွေကိုသူတို့တွေပါပူးပေါင်းပြီးတော့လာရောက်နားထောင်ပြီးတော့ပူးပေါင်းပါဝင်သွားပါရယ်အခုညီမအဲ့ဒီအတွက်ပြောချင်တာကတော့ညီမဒီမှာရှိတဲ့ညီမပြည်သူတွေအနောက်နိုင်ငံမှာရောက်နေတဲ့မြန်မာတွေရောဒီဒီမိုကရေစီလိုလားတဲ့သူတွေရောအပုံလုံးကပူးပေါင်းပြီးတော့တိုက်ထုတ်မှာပါလို့အားမလျှော့ကြပါနဲ့လို့ညီမပြောချင်ပါရဲ့
ဒီဆန္ဒပြတဲ့နေရာကိုဩစတြေးလျကလွတ်တော်အမတ်တွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေအပြင်ဥရောပပါလီမန်လွတ်တော်အမတ်တချို့လည်းပူးပေါင်းပါဝင်ခဲ့ကြပါတယ်ဆန္ဒပြပွဲမှာပါဝင်တဲ့ဥရောပပါလီမန်အမတ်အန်ဒရီးယားရှီဒါကတောင်ဆန်းစုကြည်အပါဝင်ဖန်စီထားသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုခဲ့ပါတယ
် My name is Andrea Schiele and I'm member of the European Parliament and I'm therefore the Socialist and Social Democrat.
No Social Democratic Party ကိုကိုစားပြုရွေးကောက်တင်မြှောက်ခံထားတဲ့ဥရောပပါလီမန်လွတ်တော်အမတ်တဦးပါမြန်မာနိုင်ငံမှာဆက်အနာသိမ်းလိုက်တာဟာကျွန်တော်တို့အတွက်အင်မတန်အော်တုံလို့ပဲဖြစ်တာကြောင့်ဆန္ဒပြတဲ့သူတွေနဲ့ဒီနေရာမှာလာရောက်ပူးပေါင်းပါဝင်တာပါကျွန်တော်တို့ဒီမိုကရေစီရေလှူရှားမှုတွေကိုနှစ်ပေါင်းများစွာအစဉ်တစိုက်ထောက်ခံအားပေးလာခဲ့ပါတယ်။ဖန်စီခံထားတဲ့နိုင်ငံရေးအကျဉ်းသားတွေအထူးသဖြင့်တော့ဒေါ်ဆန်းစုကြည်ကိုလွတ်ပေးပါလို့ဒီနေရာကနေကျွန်တော်တို့တောင်းဆိုပါတယ်။ကျွန်တော်တို့လိုအပ်နေတာကဒီမိုကရေစီနဲ့ရွေးကောက်ပွဲရလဒ်တွေကိုလေးစားဖို့ပါ။ကျွန်တော်တို့ဟာဆက်အနာရှင်စနစ်ကိုစန့်ကျင်ပြီးမြန်မာပြည်သူတွေနဲ့အတူရပ်တည်သွားပါမယ်။
ဒါအပြင်တနင်္လာနေ့မှာစတင်မဲ့ဥရောပပါလီမန်အစည်းအဝေးမှာမြမအရေးနဲ့ပတ်သက်လို့တင်ပြဆွေးနွေးသွားဖို့သူတို့အနေနဲ့စီစဉ်ထားကြောင်းဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လွတ်တော်မတ်တီကပြောကြားခဲ့တယ်လို့မတ်ဆန်တာလင်းကပြောပါတယ်။ဩစတြေးလျဆန္ဒပြပွဲမှာပါဝင်ခဲ့သူနောက်တူဖြစ်တဲ့ကိုထွန်းနေဆိုးကလည်းသူတို့အနေနဲ့နောင်လာနောင်သားတဲ့အတွက်အခုချိန်မှာလှုပ်ဆောင်မှုလိုအပ်တယ်လို့ယူဆတာကြောင်းပါဝင်ရတာလို့ပြောပါတယ်။
ကျွန်တော်အနေနဲ့ကတော့ဒါပါလို့ပြောချင်မြန်မာနိုင်ငံမှာရှိနေတဲ့ဒီကဘော်ဓမာတွေပေါ့နော်အခုဆိုလို့ရှိရင်လွတ်တက်နိုင်တဲ့စာအလေးတွေ group power တွေကဒီအချိန်မှာကျွန်တော်တို့အပြင်မှာဒီလိုကြီးနေနေလို့တော့ပဲဖြစ်ပါတော့ကျွန်တော်နောက်တစ်ခုကလည်းကျွန်တော်တို့စိတ်ထဲမှာပေါ့နော်ဒီဥစားဒီအချိန်မှာကျွန်တော်တို့ကျေလို့များတော့အခုလိုမျိုးကျွန်တော်တို့ဒီ1990ပုံစံပြန်သွားခဲ့ပြီဗျာဆိုတော့ဒီပုံစံတိုင်းမဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကနောက်တိုင်းမျိုးဘယ်လိုပြီးနလန်ထူနိုင်တော့မလဲဒါတွေတော့ပေါ့နော်ကျွန်တော်တို့တွေ့မဟုတ်ပါဘူးကျွန်တော်တို့လာမယ့် now generation တွေပေါ့နော်ဒီတော့ကိုကျွန်တော်တို့ကတော့အနည်းဆုံးတော့ဒီတော့တော့ပါဝင်မှဖြစ်မှာပေါ့နော်
ဒီဆန္ဒပြပွဲကိုတော့အ ਨੇ ဆုံးလူ100လောက်တက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။ဩစတြေးလျနီးတူနယ်သာလန်နိုင်ငံက ICJ ရုံးဆိုင်ရာ The Hague မြို့မှာမြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကိုချစ်မြတ်လို့သူတွေစုဝေးပြီးစစ်အာဏာသိမ်းမှုဆန့်ကျင်ကြောင်းနဲ့ပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုသာထောက်ခံကြောင်းဆန္ဒပြပွဲကိုလည်းပြုလုပ်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲမှာဘယ်ဂျီယံကနေလာရောက်ပူးပေါင်းပါဝင်တဲ့ကွယ်လွန်သူနိုင်ငံကျော်ကဗျာဆရာကြီးဦးတင်မိုးရဲ့သမီးဖြစ်သူမှမမှုနင်းကသူအနေနဲ့ဘာကြောင့်ပါဝင်ရလဲဆိုတာကိုအခုလိုရှင်းပြပါမယ်
။ဟိုကျွန်မကတော့မမိုးနေမှာဘယ်လ်ဂျီယံနိုင်ငံမှာလောလောဆယ်နေထိုင်ပါတယ်။ကျွန်မပြည်သူတူပါနော်။ကြပြဆယ်ဦးကျွန်မရဲ့သမီးလေးဖြစ်ပါတယ်နော်။နော်ဒီစစ်ကစစ်ဘိုလ်ချုပ်ကြီးများဟာကျွန်မတို့ဘက်မှာနည်းနည်းမှနော်တက်ညာထောက်ထားခြင်းရှိပြီးမြန်မာပြည်သူပြည်သားတွေအခုလည်းပဲနော်ဒီမိုကရေစီdemocratically ဘောနော်ဒီမိုကရေစီနီလန်ချာချာရေကောက်ပွဲတွေကိုနော်ရေကောက်ပွဲရလက်တွေကိုနော်သူတို့အသိအမှတ်မပြုဘဲနေရေကောက်ပွဲအောင်နိုင်တဲ့83000ခန့်ညွှန်ကျော်အောင်နိုင်တဲ့နော်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုနော်အာဏာလွှဲအပ်ခြင်းရှိပဲနေနော်ဖြစ်တော်ခေါ်ခြင်းကိုဖြတ်သိမ်းခြင်းတဲ့ကြောင့်မလို့အခုလိုမတရားဆက်အာဏာသိမ်းတာကိုကျမတို့ကနေပြီးတော့ဒီအချိန်မှာတော့ကျွန်တော်လက်ပိုက်နေလို့မရတော့ဘူးဒီနိုင်ငံတကာအတိုင်းအဝန်းနေနေနဲ့နော်ကျမဆက်ကောင်းဆောင်ကြီးများကိုအရေးယူပေးပါရင်ကျမတို့ကလာရောက်ပြီးတော့တိုက်တွန်းရကြည့်ဖြစ်ပါလေ
ဆန္ဒပြပွဲကိုတက်ရောက်လာသူတွေကကုလသမဂ္ဂနဲ့နိုင်ငံတကာအတန်းအဝန်အနေနဲ့မြန်မာနိုင်ငံကိုကူညီပေးကြဖို့တောင်းဆိုတဲ့စာကိုလက်မှတ်ရေးထိုးပြီးကုလသမဂ္ဂရုံးကိုပေးပို့သွားမယ်လို့ဆန္ဒပြပွဲကိုဦးဆောင်စီစဉ်သူတွေကပြောပါတယ်။အလားတူပဲမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုတနင်္ဂနွေနေ့မှာလဲကမ္ဘာနိုင်ငံအသီးသီးမှာဆက်လက်ပြ